မြန်မာနိုင်ငံကလမ်းကိုတစ်ခုအတွင်းရှားပါရှေးဟောင်းပို့ဟရုပ်ကျွင်းနှကောင်ကိုနိုင်ငံတကာသိပ္ပံပညာရှင်တွေရှာဖွေတွေ့ရှိခဲ့ကြပါတယ်။ပြင်းထဲမှာမူရင်းမပြည့်ရှိနေတဲ့အဲ့ဒီပို့ဟနှကောင်အပေါ်တုံးသက်ချက်တွေကိုတော့ရှာဖွေတွေ့ရှိတဲ့သိပ္ပံပညာရှင်တွေကဂေါဒဝါနာသုတေသနဂျာနယ်မှာဖော်ပြထားပါတယ်။ဒီပို့ဟနှကောင်ကိုတော့ခရီနော့တီကိုလာစဗာဗာနဲ့မူလရီဘလတီနာပိုဂွန်ဂီလိုအသီးသီးအမည်ပေးထားပြီးသူတို့ကိုပိုးဖလံအုပ်စုထဲမှာထည့်ထားတယ်လို့ဆိုပါတယ်သူတို့ဟာလွန်ခဲ့တဲ့နှစ်ပေါင်း96သန်းလောက်ကတက်ရှိထင်ရှားရှိနေကြတာလို့ခန့်မှန်းထားပါတယ်အဲ့ဒီကာလဟာခရီတာဆူအတ်လို့ခေါ်တဲ့ဒိုင်နိုဆောတွေတက်ရှိထင်ရှားရှိခဲ့တဲ့အချိန်လည်းဖြစ်ပါတယ်သူတို့ကိုမြန်မာနိုင်ငံဟူကောင်းတောင်ကြားမှာမိုင်းတူရကထွက်လာတဲ့ပင်းရင်တွေထဲမှာတွေ့ရှိခဲ့တာလို့ဆိုပါတယ်ဒီမိုင်းတွေနဲ့မိုင်းတွင်းထဲကထွက်လာတဲ့ပင်းရင်တွေကိုသူတေသနမျိုးစုံပြုတ်လုံနေကြတာဖြစ်ပါတယ်သူတေသီတွေလစ်လာဖို့အတွက်ပရင်တန်130ပေးခဲ့တယ်လို့ဆိုပါတယ်အစောပိုင်းတုန်းကလည်းမိုင်းတွင်းထဲကထွက်လာတဲ့ကြောင်မိသွေးတွေကိုသူတေသနလုတ်ခဲ့တယ်လို့ဆိုပါတယ်အခုတွေ့ရှိတဲ့ပိုဟနှကောင်ဟာဒိုင်နိုဆောတွေရှိခဲ့တဲ့ခေတ်တုန်းကတက်ရှိထင်ရှားရှိခဲ့ပြီးပုံစံမပြတ်ထိမ့်သိမ်းထားတဲ့အခြေအနေကိုပထမဆုံးတွေ့ရှိတာဖြစ်တယ်လို့ဆိုပါတယ်